Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါသည်ခင်ဗျာ။ View American တိုင်းရဲ့2019ခုနှစ်ဩဂုတ်လ30ရက်ဗုဒ္ဓနေ့မနေ့ခင်အစီအစဉ်ကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနံပါတ်3240 49ရောကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်ကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်မဆုမြတ်မောင်ပါရှင်။ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့အရေးပေါ်အစီအဝေးကျင်းပမှာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီရေးလေ့ကျင့်မှုကိုတံပြန်တဲ့အနေနဲ့ဖဲထိန်တုံပြစ်လွတ်ခဲ့တာလို့မြောက်ကိုရီးယားကပြောကြားလိုက်ပါတယ်။ဒီလိုမျိုးထိတ်တန့်ရနောက်ဆုံးသတင်းတွေကိုကိုကျော်အောင်လွင်နဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်အကြမ်းဖက်ဖြစ်ရက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာကြသူတွေကိုခိုးလုံခွင့်ပေးဖို့ UNHCR ကတိုက်တွန်းထားပါတယ်။
The council has agreed to our request to have an urgent meeting on Myanmar, Burma, tomorrow. So that will be happening.
ဒီကြောင်းသတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်။ဒီကြောင်းနဲ့တစ်ဆက်တည်းမှာပဲရခိုင်မြောက်ပိုင်းတိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲအသေးစိတ်ကိုလည်းတင်ပြသွားမှာဖြစ်တယ်လို့စစ်တွေမျိုးကိုထွက်ပြေးခိုးလုံနေကြတဲ့ဒေသခံပြည်သူတွေရဲ့အခြေအနေဘယ်လိုရှိပါသလဲ။ဒါအပြင်မြောက်ကိုရီးယားရဲ့ဒုံးကျည်ပြစ်လွတ်ဆန်းသတ်မှုနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှဘာတွေဆွေးနွေးကြပါသလဲ။ဒီလိုအကြောင်းအရာစိတ်ဝင်စားဖို့အရာတွေကိုနားဆင်ရမှာပါ။အခုတော့ဗိုလ်ထုနေမနေ့ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လွင်တို့ပြောပြပေးပါအောင်ဗျာ။
ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဩဂတ်လ30ရက်ဗုဒ္ဓဟူးနေ့ဒီကနေ့မှာအရေးပေါ်အစည်းအဝေးကျင်းပမှာဖြစ်ပါတယ်။အရေးပေါ်အစည်းအဝေးလုပ်ဖို့အတွက်ဗြိတိန်နိုင်ငံရဲ့တောင်းဆိုချက်ကိုလုံခြုံရေးကောင်စီကသဘောတူခဲ့တဲ့အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်တပ်အမတ်ကြီး Matthew Rycroft ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာအင်္ဂါနေ့ကအခုလိုပြောကြားခဲ့ပါတယ်။
The council has agreed to our request to have an urgent meeting on Myanmar, Burma, tomorrow. So that will be happening. And what we want to do is to shine a spotlight given the...
မနက်ငယ်နဲ့ပတ်သက်ပြီးမနေ့ပြန်ရေးပေါ်စီဝေးခေါ်ယူဖို့တောင်းဆိုချက်ကိုလူညွှန်ရေးကောင်စီကသဘောတူပါတယ်။စစ်တပ်ရဲ့ရန်လိုတဲ့ဆောင်ရွက်ချက်တွေထွက်ပြေးနေရတဲ့ဒုက္ခသည်တွေများလာနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်ကျွန်တော်တို့ကအများအာရုံစိုက်မှုရအောင်လုပ်ချင်တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးလူညွှန်ရေးကောင်စီဘက်ကတုံ့ပြန်ဆောင်ရွက်နိုင်မှုအေးပေါ်စီဝေးခေါ်ယူတာဖြစ်ပါတယ
်ရခိုင်ပြည်နယ်နဲ့ပတ်သက်လို့ကာလကြာရှည်တွေကရှိနေတဲ့ပြဿနာတွေကိုဖြေရှင်းဖို့လိုအပ်ကြောင်းနဲ့တက်ဆိုင်နေသူအားလုံးအခြေအနေကိုထိနေသိမ့်သိမ့်လောက်ကြဖို့တိုက်တွန်းကြောင်းလဲတပ်အမတ်ကြီး Rycroft ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားခဲ့ပါတယ်ဩဂတ်လ25ရက်နေ့မနေ့အစောပိုင်းကစလို့လုံခြုံရေးစခန်းပေါင်း30ထက်မနည်းအပေါ်လက်နက်ကန်စစ်သွေးကြွတွေကတိုက်ခိုက်ခဲ့တယ်လို့ရွာတွေလည်းတိုက်ခိုက်ခံခဲ့ရပါတယ်အဲဒီနောက်ရခိုင်ရွာတွေကပြည်သူအများအပြားဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့မွတ်စလင်ရွာတွေဘက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်ရခိုင်ပြည်နယ်တွေကလုံခြုံရေးစခန်းတွေတိုက်ခိုက်ခံရမှုအပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာကပြင်းပြင်းထန်ထန်ရှုံချခဲ့တယ်လို့တရားဥပဒေနဲ့အညီတုံ့ပြန်ဆောင်ရွက်ဖို့အတွက်ကိုလည်းမြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ဒီဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးနေတဲ့ရိုဟင်ဂျာတွေအပေါ်လုံခြုံရေးတပ်တွေကတိုက်ခိုက်တယ်ဆိုတဲ့ဆွဆဲမှုတွေလည်းထွက်ပေါ်နေပါတယ်။ဒီအစိုးရဘင်္ဂလားအကြမ်းဖက်အဖွဲ့တွေဟာဘာသာရေးကိုခုတုံးလုပ်ပြီးတော့နိုင်ငံတကာအကြမ်းဖက်အဖွဲ့စည်းတွေနဲ့ချိတ်ဆက်ကနယ်မြေပိုင်ဆိုင်နိုင်မှုအထိရည်မှန်းလှုပ်ဆောင်နေတာဖြစ်တယ်လို့တပ်မတော်တာဝန်ရှိသူတယောက်ကအင်္ဂါနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အခုတစ်ခါရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်ဖြစ်စဉ်တွေဟာအရင်ဖြစ်ခဲ့တဲ့ဖြစ်စဉ်တွေနဲ့မတူဘူးလို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကလည်းအင်္ဂါနေ့ကပဲတီးခြားသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အေးဂျန်တည်ငြိမ်သားရွာပြောရေးအတွက်အစိုးရနဲ့နိုင်ငံတကာရဲ့အားထုတ်ဆောင်ရွက်မှုတွေထိခိုက်ပျက်စီးစေဖို့အကွက်ချစီစဉ်ဆောင်ရွက်နေတယ်ဆိုတာထင်ရှားတယ်လို့ပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့နေရာမှာအပြစ်မဲ့ပြည်သူတွေတေချေပျက်စီးမှုမရှိအောင်အတက်နိုင်ဆုံးထိန်းသိမ်းဆောင်ရွက်နေတယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးပေါ်အစည်းအဝေးကို2005ခုနှစ်တုန်းကပထမဆုံးတစ်ကြိမ်ခေါ်ယူခဲ့ပြီးတော့2008ခုနှစ်ရွှေဘော်ရောင်တော်လှန်ရေးကြောင့်တစ်ကြိမ်အရေးပေါ်အစည်းအဝေးခေါ်ယူကျင်းပခဲ့ပါတယ်ရှင်
။ရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့ကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကခေါ်လုံခွင့်ပေးဖို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတိုက်တွန်းနေပြီးတော့ OHCHR ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးကလည်းမွတ်စလင်ဒုက္ခသည်တွေအတွက်နယ်စပ်တွေကိုဖွင့်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်တွန်းနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲတပ်ဖွဲ့ဝင်ကင်းစခန်း30လောက်ကိုရိုဟင်ဂျာလက်နက်ကိုင်တွေကတိုက်ခိုက်ခဲ့ပြီးနောက်ပိုင်းပြီးခဲ့တဲ့ကြာတာပရင်းနောက်ပိုင်းကစလို့မြန်မာနိုင်ငံတွေကလူ 9,200 လောက်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဝင်ရောက်လာခဲ့ကြတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကသတင်းထုတ်ပြန်ပါတယ်။မြန မြန်မာစစ်တပ်ရဲ့နေကူမှုတွေကိုစိုးရိမ်ပူပန်ပြီးတော့ထပ်ပေးလာကြတဲ့ထောင်နဲ့ချီတဲ့လူတွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကဲ့ရဲ့မြန်မာဖက်ချန်နေဆက်တစ်ချောင်းမှာပြိမိနေကြတဲ့လူတွေယူအန်အေစီအာကပြောပါတယ်။အိုအက်စီအေရှားကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူဆိုင်ကလည်းလွန်ကြုံရေးရတဲ့ဖွဲ့ဝင်တွေကိုတိုက်ခိုက်ခဲ့ကြတဲ့သူတွေနဲ့ရပ်တူရပ ောင်းထိခိုက်ပျက်စီးမှုတွေနှဲပါအောင်လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့မတရားသဖြင့်အင်အားသုံးတာတွေမလုပ်ကြဖို့အာဏာပိုင်တွေဘက်ကညွန်ကြားချက်တွေကိုရှင်းရှင်းလင်းလင်းထုတ်ပြန်တဲ့အကြောင်းမနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
အမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစစ်ရေးလေ့ကျင့်နေမှုကိုတုံ့ပြန်တဲ့အနေနဲ့ပယ်ထိန်တုံးကြီးတစ်ခုဖြစ်ခဲ့တယ်လို့မြောက်ကိုရီးယားကပြောကြားလိုက်ပါတယ်။တာလတ်ပြည့်ဝါဆောင်းစနစ်ပယ်ထိန်တုံးကိုတကယ်စစ်ပွဲဖြစ်ရင်ပြစ်မဲ့ပုံစံမျိုးလေ့ကျင့်ခဲ့တာဖြစ်ပြီး Pacific သမုဒ္ဒရာထဲမှာမြောက်ကိုရီးယားစစ်တပ်ရဲ့စစ်စင်ရေးပထမအဆင့်နဲ့ဂွမ်ကျွန်းထိန်းနိုင်ဖို့ရှေ့ပြေးဆောင်ရွက်မှုဖြစ်တယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ရဲ့အပြောကိုအစိုးရပိုင်း KCNA သတင်းကပို့ထုတ်နေ့မနက်မှာထုတ်ပြန်သွားပါတယ်။မြောက်ကိုရီးယားရဲ့မစ္စိုင်းတုံးကြီးပြစ်လွတ်ခဲ့မှုအပေါ်တုံ့ပြန်ဆောင်ရွက်နိုင်မဲ့နီလန်အလုံးစဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြားထားပါတယ်မြောက်ကိုရီးယားဟာသူ့ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးအပေါ်မထေမဲ့မြင်လုပ်ပြခဲ့တာဖြစ်ပြီးတော့နိုင်ငံတကာဆန်နဲ့ဘလို့မှလက်မခံနိုင်တဲ့လုပ်ရဖြစ်တယ်လို့အင်ဂျီရောရဲ့ထုတ်ပြန်ချက်မှာသမ္မတထရန့်ကပြောကြားထားပါတယ်မြောက်ကိုရီးယားအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့တုန်းကအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်နောက်ဆုံးတုံးကြီးပြစ်လွတ်မှုအပေါ်အထူးရောက်ဆုံးဘလို့တုံ့ပြန်မယ်ဆိုတာလုံခြုံရေးကောင်စီဝင်အားလုံးအနီးကပ်တိုင်ပင်နေကြတယ်လို့အရေးပေါ်အစည်းအဝေးပြီးမှကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားအပေါ်ပြင်းထန်တဲ့တံခတ်အရေးယူမှုတွေလှုပ်သွားမယ်လို့လည်းသူကပြောပါရရှင်
။အမေရိကန်ပြည်ထောင်စုတောင်ပိုင်းမှာပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းဟာဗေးတိုက်ခိုက်မှုကြောင့်ရေဘေးဒုက္ခကြုံတွေ့နေရတဲ့တက်ကဆက်ပြည်နယ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရော်တို့မြေတုံးကတောရောက်ချီချူခဲ့ကြပါတယ်။အဲ့ဒီတားမှာမိုးတွေကအပြင်းထန်ဆက်ပြီးတော့ရွာနေတော့မှာပဲ။ကုညီကယ်ဆယ်ရေးလူသားတွေရဲ့ကြိုးပမ်းအထောက်အမှုတွေကိုအလွန်ကုန်ယူတဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်။တက်ကဆက်ပြည်နယ်ရဲ့အလံကိုသမ္မတထရမ့်ကဝေယမ်းရင်းတက်ကဆက်ဒေသခံတွေကိုပြောခဲ့တာကသမိုင်းတင်လောက်အောင်ပြင်းထန်ကြီးမားတဲ့ဟာရီကိန်းမုန်တိုင်းဟာတက်ကဆက်ပြည်နယ်မှာဖြစ်ပွားခဲ့တယ်။တက်ကဆက်ပြည်နယ်ကတော့ဘာမဆိုအန်တုနိုင်တဲ့ဒေသပဲလို့ဆိုပါတယ်။တက္ကသိုလ်တောင်ပိုင်းမှာမိုးရင်လက်မှတ်က50လောက်ထိရှိခဲ့ပြီးအရင်ကမကြုံမှုခဲ့တဲ့အခြေအနေမျိုးဆက်ရောက်နေတာပါတက္ကသိုလ်ပြည်နယ်ကရှူစတန်မြို့ဟာအမေရိကန်ပြည်ထောင်စုမှာစုထမြောက်ကြီးမားဆုံးမြို့ဖြစ်ပြီးတော့တောက်ကြံနေညပိုင်းကစတင်တက်ခတ်ခဲ့တဲ့မုန်တိုင်းတံကိုအကြီးအကျယ်ခံနေခဲ့ရတဲ့နေရာလည်းဖြစ်ပါတယ်အဲ့ဒီသားမှာရေဘေးတံသင့်လူပေါင်း3500ကျော်ကိုရွှေ့ပြောင်းပေးထားရပါတယ်ဒီဒေသမှာမုန်တိုင်းပြီးလို့ပြန်လည်ထူထောင်ရေးလုပ်တွေလုပ်တဲ့အခါမှာအမေရိကန်နိုင်ငံအတွက်အကုန်ကျအများဆုံးကျိုးပမ်းမှုတွေကတခုဖြစ်လာလိမ့်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်တက်ဆက်ပြည်နယ်နဲ့ကပ်ရဲ့လူအီဇီယားနာပြည်နယ်မှာလည်းမုန်တိုင်းနဲ့ရေဘေးတံကိုအပြင်းထန်ကြုံတွေ့ခံစားနေကြပါတယ
်ယူရီဘီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3 ညလိုင်းဒိုမီတာ48 kHz 618.5 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပို့ထုနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အစ္စလာမ်အစွန်းရောက်အကြမ်းဖက်ဝါဒီတွေကိုချေမှုန်းရေးဟာနိုင်ငံသားရေးမူဝါဒမှာဦးစားပေးဆောင်ရွက်မဲ့ကိစ္စဖြစ်တယ်လို့ပြင်သစ်သမ္မတအမန်နျော်မက်ခရွန်ကအင်္ဂါနေ့ကပြောကြားလိုက်ပါတယ်ပြင်သစ်နိုင်ငံတည်ငြိမ်ရေးအတွက်ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာပြန်လည်ငြိမ်းချမ်းရေးမဖြစ်မနေရရှိဖို့အရေးကြီးတယ်လို့သမ္မတတာဝန်ယူခဲ့ပြီးတဲ့နောက်ပြင်သစ်နိုင်ငံသားရေးမူဝါဒနဲ့ပတ်သက်လို့ပထမဆုံးပြောကြားတဲ့မင်ခွန်းနဲ့မှမစ္စတာမက်ခရွန်ကပြောကြားခဲ့ပါတယ်ပြင်သစ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ခံရမှုတွေဆက်ဖြစ်ခဲ့တဲ့2015နိုဝင်ဘာလတွေကထုတ်ပြန်ခဲ့တဲ့အရေးပေါ်အခြေအနေကိုရုပ်သိမ်းဖို့စီစဉ်နေတယ်လို့လည်းပြင်သစ်သမ္မတကအတည်ပြုခဲ့ပါတယ်အကြမ်းဖက်ဝါဒီတွေအတွက်ငွေကြေးထောက်ပံ့နေသူတွေကိုတိုက်ဖြတ်ရေးဆိုင်ရာထိပ်သီးစည်းဝေးပွဲကိုလည်းပါရီမြို့တော်မှာရှေ့နှစ်ဆန်းပိုင်းကျင်းပမယ်လို့သမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်ရှင်
။အရှေ့လေပိုင်းဒေသမှာပါလက်စတိုင်းနဲ့အစ္စရေးငြိမ်းချမ်းရေးအတွက်နှစ်နိုင်ငံအတူတကွရှင်တွဲရပ်တည်ရေးဖြစ်ရှိချက်ဟာတခုတည်းသောလမ်းကြောင်းအဖြစ်ရှိနေတော့မှာပဲလို့အခိုင်အမာသူယုံကြည်တဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာအန်တိုနီယိုဂူတရက်စ်ကပြောလိုက်ပါတယ်။ပါလက်စတိုင်းဝန်ကြီးချုပ်ဒီရမီဟမ်ဒလာနဲ့မစ္စတာဂူတရက်စ်တို့ရမလာမြို့မှာမနေ့ကတွေ့ဆုံခဲ့ကြပြီးကုလသမဂ္ဂတွင်မှုချုပ်ကအခုလိုမျိုးပြောခဲ့တာပါတလူးမတွေ့ဆုံရင်တည့်ရက် ကတော့ဒီအစ္စရေးကောင်းဆောင်နဲ့ကလမ္ဘကတွင်မှုကျုပ်တို့တွေ့ဆုံခဲ့ကြပါတယ်။ဂါဇာနောက်ဘက်ကမ်းမှာအစ္စရေးရဲ့တိုးချက်နေထိုင်မှုတွေဟာငြိမ်းချမ်းရေးအတွက်အဓိကနှောက်ယှက်ဖြစ်နေပြီးဒီကိစ္စဟာနိုင်ငံတကာဥပဒေအရလည်းတရားမဝင်ဘူးလို့ကလမ္ဘကတွင်မှုကျုပ်မစ္စတာဂရက်စ်ကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟူကတော့ဂါဇာနောက်ဘက်ကမ်းကအစ္စရေးတွေရဲ့တိုးချက်နေထိုင်မှုတွေကိုဘယ်တော့မှပြတ်မခံဘူးလို့အမေတို့ကပြောခဲ့ပါတယ်။အစ္စရေးနဲ့နောက်ဘက်ကမ်းကိုမကြခင်ပိုင်းတွင်ကတောက်ခဲ့တဲ့အမေရိကန်သမ္မတအင်ဂျီရောဂျန်ပေရာရှိဂျယ်ရက်ကူရှနာကလည်းသူ့ရဲ့ခီးစဉ်တွင်မှာအစ္စရေးကောင်းဆောင်နတန်ယာဟူနဲ့ရောပါလက်စတိုင်းကောင်းဆောင်နဲ့ပါတွေ့ဆုံခဲ့ကြပါတယ
်။ဥရောပနိုင်ငံတွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုတွေခံခဲ့ရပြီးတဲ့နောက်မှာလူစီကားတဲ့နေရာတွေအထိမ်းမှန်အဆောက်အဦတွေနဲ့ကမ္ဘာလက်ခီးတွေအသွားများတဲ့နေရာတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေမလုံနိုင်အောင်လို့ကြိုတင်ကာကွယ်မှုတွေလုပ်နေပါတယ်။ဗြိတိန်ပြင်သစ်စပိန်အပါအဝင်အနောက်ဥရောပနိုင်ငံတချို့မှာမော်တော်ကားနဲ့လူအုပ်ထဲကိုအတင်းမောင်းဝင်တိုက်တာဓာတ်နဲ့တိုက်ခိုက်တာတွေဖြစ်ပွားခဲ့ပြီးတဲ့နောက်လူအသွားအလာများတဲ့လမ်းတွေတံတားတွေမှာကားနဲ့အတင်းမောင်းဝင်လို့မရအောင်လို့ကွန်ကရစ်ဒုံးတွေချပြီးတော့အတားအဆီးတွေလှုပ်ထားကြပါရဲ့ရှင်။
ဘရူးနိမနဲ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆင်းမြတ်မွန်နဲ့ကိုကြောင်နေလို့ပြောပြခဲ့ကြတာပါအခုတော့ရခိုင်အရင်းနဲ့ပတ်သက်ပြီးတော့တင်ပြခြင်းပါတယ်ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကခိုးလုံဝင့်ပေးဖို့အတွက် UNHCR ကလမကဒုက္ခသည်များမှာမင်းကြီးယုံကတိုက်တွန်းနေပါတယ်OHCHR လို့ခေါ်တဲ့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးကလည်းမွတ်စလင်ဒုက္ခသည်တွေအတွက်နေဆက်တွေကိုဖွင့်ပေးဖို့ဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းထားပါတယ်ဒီအကြောင်းဂျနီဗာမြို့မှာရှိတဲ့ဒီ UNHCR ရုံးချိုးကနေ VOA သတင်းတော့ Lisa Shrine ပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုကျော်လွန်ကနေပြောပြမှာဖြစ်ပါတယ
်ရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့တင်းမာမှုတွေဒုက္ခသည်ဥယျာဉ်တိုးပွားလာနေတဲ့အခြေအနေတွေကြောင့်မြမအရေးကိုကုလသမဂ္ဂလူညီရေးကောင်စီမှမနေ့ပြန်ဩဂုတ်လ30ရက်နေ့ကျရင်အရေးပေါ်စီးပွားခေါ်ယူကျင်းပဖို့ရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲတပ်ဖွဲ့ဝင်ကင်းစခန်း30လောက်ကိုရိုဟင်ဂျာလက်နက်ကိုင်တွေကတိုက်ခတ်ခဲ့ပြီးနောက်ပိုင်းပြီးခဲ့တဲ့ကြာသပတေးနေ့နောက်ပိုင်းကစလို့မြန်မာနိုင်ငံထဲကလူ 9,200 လောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုဝင်ရောက်ခဲ့ကြတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းယုံကသတင်းတွေထုတ်ပြန်ပါတယ်။မြန်မာစစ်တပ်ရဲ့နှိပ်စက်မှုကိုစိုးရိမ်ပူပန်ပြီးတော့ထွက်ပြေးလာကြတဲ့ထောင်နဲ့ချီတဲ့လူတွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကပ်ရက်မြန်မာဘက်ချမ်းနေဆက်တလျှောက်မှာပြိမ့်မိနေကြတယ်လို့ UNHCR ကပြောပါတယ် UNHCR ရဲ့ပြောခွင့်ရပုဂ္ဂိုလ် Adrian Edwards VOA ကိုပြောတာကတော့သတင်းတွေမျိုးမျိုးထွက်ပေါ်နေတာတွေကိုအတိပြုချက်မပေးနိုင်ဘူးဆိုပေမဲ့လည်းနေဆက်တလျှောက်မှာဒုက္ခသည်တွေနေရာတော်တော်များများမှရှိနေပြီး UNHCR ဝန်ထမ်းတွေကအဲ့ဒီဒုက္ခသည်တွေရှိတဲ့နေရာတိုင်းကိုမရောက်နိုင်မှုဖြစ်နေတယ်လို့ဆိုပါတယ
် Clearly there are people fleeing safety and needing refuge need access of course we're in touch with the Bangladeshi authorities
လုံညိုရာကိုထွက်ပြေးလာကြတဲ့လူတွေအတွက်ကုလွန်ခွင့်နဲ့သူတို့နဲ့တွေ့ဆုံနိုင်ဖို့လိုအပ်နေတယ်ဆိုတာကတော့ရှင်းပါတယ်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့လည်းကျွန်တော်တို့ထိတွေ့ဆက်ဆက်နေပါတယ်လက်ရှိအခြေအနေတွေအရကျွန်တော်တို့မြင်ရတာကတော့ဖြစ်စဉ်တွေကစနစ်တကျအကွက်ချပြီးလုံနေပုံမရပါဘူးမြန်မာနိုင်ငံဗချမ်းကနေဆက်တွေမှာရောက်နေကြတဲ့သူတွေကိုကူညီဖို့နဲ့တွေ့ဆုံခွင့်လည်းကျွန်တော်တို့မှလောလောဆယ်မရှိသေးပါဘူး
ရခိုင်ပြည်နယ်တွင်းတိုက်ခိုက်မှုတွေကြောင့်တေဆုံးသူတွေနဲ့ဒဏ်ရာသူတွေယာနဲ့ထောင်နဲ့ချီပြီးရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကိုလည်း UNHCR ဘက်ကဒီသတင်းတွေမှန်မှန်အတိမပြုတ်နိုင်ဘူးလို့ UNHCR ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ
် We've seen different reports of the number of fatalities including statements that have been made by the Myanmar authorities
မြန်မာနိုင်ငံထုတ်ပြန်တဲ့ကြေညာချက်တွေအပါအဝင်ထိခိုက်သေးခြင်းဒဏ်ရာရတဲ့လူအရေအတွက်နဲ့ပတ်သက်ပြီးသတင်းတွေအမျိုးမျိုးထွက်နေတာကိုကျွန်တော်တို့တွေ့ရပါတယ်ကျွန်တော်တို့ကဒီသတင်းမှန်မှန်ကိုအတည်ပြုနိုင်တဲ့အနေအထားမရှိပါဘူးကျွန်တော်တို့ကနေဆက်တွေကိုဖွင့်ပေးဖို့မြေတားရက်ခံနေတာပါထွက်ပြေးလာသူတွေလုံခြုံတဲ့ခိုးလုံခွင့်တွေရဖို့ကတိတ်ပြီးအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကရိုဟင်ဂျာလက်နက်ကိုင်တွေရဲ့လက်ချက်နဲ့ရဲတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ရပြီးလူတွေအများပြားထွက်ပြေးခဲ့ရပြီးတဲ့နောက်ပိုင်းအခုနောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကတော့အဆိုးရွားဆုံးပါပဲပြီးခဲ့တဲ့6လအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးလာတဲ့သူပေါင်း7,900လောက်ရှိတယ်လို့ IOM လို့ခေါ်တဲ့နိုင်ငံတကာရွှေပြောင်းခြေကျသူများကူညီပေးရေးအဖွဲ့ကဆိုပါတယ် OHCHR လို့ခေါ်တဲ့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူဆိန်ကလည်းရခိုင်ပြည်နယ်ကအခြေအနေတွေနဲ့ဆိုင်တဲ့ကြေညာချက်တစ်စောင်ကိုမနေ့ကထုတ်ပြန်ခဲ့ပါတယ်သူ့ရဲ့ကြေညာချက်ထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုက်ခတ်တဲ့သူတွေနဲ့ရဲသူရဲသားတွေကိုတိုက်ခတ်တဲ့သူတွေကိုတရားဥပဒေနဲ့အညီရေးယူရမှာဖြစ်တဲ့အကြောင်းနိုင်ငံတကာလူခွင့်ရေးဥပဒေတွေကိုအားလုံးကအပြည့်အဝလေးစားပြီးလိုက်နာရမှာဖြစ်တဲ့အကြောင်းထိခိုက်ပျက်စီးမှုတွေနှေးပါအောင် လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့မတရားသဖြင့်အင်အားတွေတုံးတာတွေမလုပ်ကြဘူးအာဏာပိုင်တွေဘက်ကညွှန်ကြားချက်တွေကိုရှင်းရှင်းလင်းလင်းထုတ်ပြန်တဲ့အကြောင်းလူတွေရဲ့ဘဝရှင်တန်ခွင့်ကိုလည်းလေးစားဖို့လိုအပ်ကြောင်းအင်အားအလွန်ကျွံတုံးတဲ့သူတွေကိုအရေးယူဖို့နဲ့ထိခိုက်ပျက်စီးမှုတွေရှိတဲ့နေရာတွေမှာလူသားချင်းစာနာတဲ့အကူအညီတွေကိုရောက်နိုင်မှုအာဏာပိုင်တွေဘက်ကစီစဉ်ပေးဖို့လည်းတိုက်တွန်းတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇိုင်းအယ်ဟူဆိုင်ရဲ့ညညာချက်ထဲမှာဖော်ပြထားပါတယ်
ကိုယ်ကြောင့်လင်းပြောပြခဲ့တာပါခင်ဗျာတစ်ဆက်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်မှုဟာအကြမ်းဖက်တဲ့ရက်ဆက်လုပ်ရဖြစ်ပြီးပါဝင်ပတ်သက်သူဘယ်သူကိုမဆိုမြန်မာအစိုးရကထိထိရောက်ရေးယူသွားမှာဖြစ်တယ်လို့အမျိုးသားလူမျိုးရေးအကြံပေးဖို့ကိုဦးတောင်ထွန်းကမနေ့အင်္ဂါနေ့မှာရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောကြားသွားပါတယ်ဒီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့မန်ရင်ဂျန်နိုင်ကအပြည့်စုံပြောပြမှာပါ
မောင်နှောက်ခရိုင်မှာရှိနေတဲ့စစ်သွေးကြွတွေဟာအဲ့ဒီဒေသကိုသူတို့ရဲ့ကိုပိုင်နေပြီဖြစ်သိမ့်ပိုက်ဖို့အကြံစီနဲ့အကြမ်းဖက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အဲ့ဒီတွေ့ဆုံရှင်းလင်းပွဲမှာဦးတောင်ထွန်းကပြောကြားခဲ့တာပါဒါအပြင်ဒီလိုအကြမ်းဖက်တိုက်ခိုက်ကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူသွားမှာဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
် That cannot be accepted by the civilized world. It is a crime against Myanmar citizens.
ဒါတွေဟာရက်စက်တဲ့လောရတွေဖြစ်တဲ့အတွက်ရင်ချတဲ့ကဘာကြီးကလက်ခံနိုင်စရာမရှိပါဘူး။ဒါဟာမြန်မာနိုင်ငံသားတွေအပေါ်မှာလဲပြစ်မှုကျူးလွန်ရာရောက်တယ်လို့နိုင်ငံအပေါ်မှာလဲပြစ်မှုကျူးလွန်ရာရောက်ပါတယ်။ရင်ချတဲ့နိုင်ငံတွေအပေါ်မှာလဲပြစ်မှုကျူးလွန်ရာရောက်ပါတယ်။ဒီလိုအကြမ်းဖက်လုပ်ရက်တွေကိုငွေကြေးထောက်ပံ့တာ၊ကြံစီတာ၊ပေါ်ဆောင်မှုမှာပါဝင်တဲ့ဘယ်သူမှမဆိုတရားဥပဒေအရရေးယူမှာဖြစ်ပါတယ်။
ဒါ့အပြင်ဒီတွဲဆောင်ရှင်လင်းပွဲမှာပြည်ထောင်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကလည်းအတန်းဖတ်မှုတွေမှာ INGO နဲ့ NGO စတဲ့နိုင်ငံတကာစေနာဝန်ထမ်းအဖွဲ့တွေပါဝင်နေတဲ့အထောက်အထားတွေတွေ့ရကြောင်းပြောကြားခဲ့ပါတယ်။အထူးသဖြင့် NGO INGO တို့ကရခိုင်ပြည်နယ်မြောက်ပိုင်းကိုတင်သွင်းလာတဲ့ပစ္စည်းတချို့ကိုအတန်းဖတ်သမားတွေကလက်လုံမိုင်းတွေပြုလုပ်ရမှအသုံးပြုခဲ့တယ်လို့ဒုဗိုလ်ချုပ်ကြီးကျော်စွေကအခုလိုပြောပါတယ်။
တချို့ NGO INGO တွေအဲ့ဘက်ဒေသမှာကုသမတော်နေမြေမှာထူထောင်ရေးလုပ်ငန်းများအတွက်ကျွန်တော်တင်သွင်းတဲ့ပစ္စည်းကိရိယာတွေတွေ့ရပါတယ်အဲ့ဒါတွေကတော့ကျွန်တော်တန်ပိုက်လုံးနေအမိုနီးယားစားမြေဩဇာတွေတင်သွင်းလာကြတာတွေ့ရပါတယ်အဲ့ဒီပစ္စည်းတွေကတချို့အကြမ်းဖက်သမားများလက်ထက်ရောက်ပြီးအချိန်မှာကျွန်တော်တို့ကိုပြန်လည်ပြီးတော့တိုက်ခိုက်လာနိုင်တဲ့လက်လုံမိုင်းတွေလည်းလို့ရန်နေလောက်ပြီးတော့မှဒါကျွန်တော်တို့တပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြန်လည်တိုက်ခိုက်လာတယ်ဆိုတာကိုကျွန်တော်ဖော်ထုတ်လို့ရပါတယ်
။ဩဂုတ်လ28ရက်နေ့ကနိုင်ငံတော်အတိုင်းပင်ခံရုံးရဲ့တတိပေးထုတ်ပြန်ချက်မှာလေ INGO NGO အဖွဲ့တွေကနေအကြမ်းဖက်သမားတွေကိုအကူအညီပေးမှုတွေရှိခဲ့တယ်လို့စွပ်စွဲထားပြီး WFP ကုလသမဂ္ဂစားနေရိတ်ခါအစီအစဉ်ကထောက်ပံ့တဲ့အစားအစာတချို့ကိုအကြမ်းဖက်သမားတွေခိုးအောင်နဲ့စခန်းချရာတဲတွေမှာတွေ့ခဲ့ရတယ်လို့ဖော်ပြထားပါတယ်။အခုလိုကုလသမဂ္ဂဝန်ထမ်းတွေအပါအဝင်နိုင်ငံတကာစေနာဝန်ထမ်းတွေကိုမြန်မာအစိုးရဘက်ကဆွဆွဲပြောဆိုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့မနေ့အင်္ဂါနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက် UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Adrian Edwards ကကုလသမဂ္ဂအနေနဲ့မြန်မာအစိုးရကိုဆက်သွယ်မေးမြန်းနေကြောင်းနဲ့မကြခင်ကြေညာချက်ထုတ်ပြန်ဖို့ရှိကြောင်းပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် That cannotbe accepted by the civilized world. It is a crime against Myanmar citizens.
ဒါရီဟာရက်ဆက်တဲ့လောရတီဖြစ်တဲ့အတွက်ရင်ကျတဲ့ကဘာကြီးကလက်ခံနိုင်စရာမရှိပါဘူး။ဒါဟာမြန်မာနိုင်ငံသားတွေအပေါ်မှာလဲပြစ်မှုကျူးလွန်ရာရောက်တယ်လို့နိုင်ငံအပေါ်မှာလဲပြစ်မှုကျူးလွန်ရာရောက်ပါတယ်။ရင်ကျတဲ့နိုင်ငံတွေအပေါ်မှာလဲပြစ်မှုကျူးလွန်ရာရောက်ပါတယ်။ဒီလိုအကြမ်းဖက်လောရတွေကိုငွေကြေးထောက်ပံ့တာ၊ကြံစီတာ၊ပေါ်ဆောင်မှုမှာပါဝင်တဲ့ဘယ်သူမှမဆိုတရားဥပဒေအရရေးယူမှာဖြစ်ပါတယ
်အထူးသဖြင့် UNHCR ကအကြမ်းဖက်တိုက်ခိုက်မှုတွေကိုပံ့ပိုးပေးနေတယ်လို့လူတွေကဆွဆဲပြောဆိုနေကြပြီးသူတို့လက်ခံရရှိတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ယုံကထုတ်ပြန်တဲ့ကြေညာချက်မှာဝန်ထမ်း၈ဦးဟာအကြမ်းဖက်မှုတွေမှာပါဝင်နေတယ်ဆိုတဲ့ဖော်ပြချက်နဲ့ပတ်သက်လို့သတင်းတောက်တဦးကမေးမြန်းရမှာ Adrian Edwards ကအခုလိုဖြေကြားခဲ့ပါတယ်
We've heard the same reports attributed to the Myanmar government. I don't have a
particular. မြန်မာအစိုးရကိုကိုးကားပြီးဒီလိုဆွဆွဲချက်တွေနဲ့ပတ်သက်လို့ကျွန်တော်တို့ကြားသိရပြီဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်အထူးပြောစရာတော့မရှိပါဘူး။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံဆိုတာဟာလူသားချင်းစာနာမှုဆိုင်ရာ
အထောက်အကူပေးနေတဲ့ဗမလိုက်တဲ့အဖွဲ့အစည်းဆိုတာအများအသိပဲဖြစ်ပါတယ်အခုလိုရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေဆိုးရွားနေပြီးနှစ်ဖက်အတိုင်းဝိုင်းကအပြစ်မဲ့ရပ်သားတွေတေကြီဒုက္ခရောက်နေတဲ့အခြေအနေပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်မိကြောင်းလဲကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအစ်
ဟူစိန်ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီတဲမှာလူမျိုးရေးပါတာရေးခွဲခြားမုန်တီးစေတဲ့အမုန်းစကားဖြန့်ဝေပြောဆိုလှုပ်ရှားမှုတွေကိုရှုံချတားဆီးပေးဖို့မြန်မာအစိုးရကိုလည်းတိုက်တွန်းထားပါတယ်ရှင်မင်းညင်နိုင်ဖြစ်ပါတယ်ခင်ဗျအစိုးရကအကြမ်းဖက်သမားတွေကိုရေးယူသွားမယ်လို့ဒီလိုပြောနေကြမှာပဲမောင်တော်ဒေသခံတွေဟာနေပြည်တော်ညွှန်ရေးအခြေအနေကိုစိတ်မချရတာကြောင့်ဘူးတီတောင်
ဒီသတင်းကိုတော့စစ်တွေမျိုးကိုရောက်ရှိပြီးသတင်းယူနေတဲ့ VOA သတင်းတော့ကိုမိုးစောကပြမှာဖြစ်ပါတယ်
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမောင်းတော်ဘူးတီတောင်နဲ့ရသေးတောင်ဒေသတွေမှာအကြမ်းဖက်တိုက်ခိုက်တာတွေဟာဒီလ25ရက်နေ့ကစတင်ခဲ့ပြီးဒေသခံတွေအထူးသဖြင့်မောင်းတော်နယ်ခံတွေဟာဘုံဖောက်တိုက်ခိုက်တာတွေတနက်နဲ့ပြစ်ခတ်တာတွေနဲ့မီးရှို့တာတွေဖြစ်ပွားတာကြောင့်ဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်လက်တလော့စစ်တွေမျိုးပထန်းကျောင်းတိုက်ကိုတိမ်းရှောင်လာသူတဦးကသူတို့ဒေသမှာဖြစ်ပွားနေတဲ့အခြေအနေကိုအခုလိုပြောပါတယ
်တောက်ကန်ငါဟာတော့တနေ့တည်းပြိုက်ခဲ့ပါမလားတနေဖောက်လိုက်ဟောဖောက်လိုက်ဖောက်တော့ကျမတို့ကမျိုးပေါ်ကဘီးမဲမှာတော်ပြီးအရရပါတယ်ကျမတို့အင်ကဘယ်လိုဖြစ်လို့ဆိုတော့ကလအင်းနဲ့တော်တော်လေးကိုနှူးစင်နေလို့ဘီးမဲမှာစူးလိုက်မနေမုန်းလိုက်ကိုင်မကိုပြန်ဆဲပြီးခမင်းဆဲပြုတ်စားလိုက်ခိုကတနေဖောက်လိုက်ဒီကတနေဖောက်လိုက်ဟိုရောကမင်းချိုဒီရောမင်းချိုဆိုရင်လေကိုတို့အင်ကလုံရှုံနေသေးတယ်လေကျမတို့အင်ချင်းမှာကဟောတဲကလူတွေရှိပါတယ်ဆဲပြီးဆဲကြတယ်ပြုတ်ကြစားကြတယ်ညာဆိုရင်ဘီးမဲမှာတော်ပြီးအကြပါတယ်ဒီလိုနေရတဲ့ညာ၃ညပြင်းနေနောက်တနေ့ကျတော့အင်ချီကနေကလတဲ့ကမင်းချိုတယ်လေမင်းကစိုက်ပြီးမင်းချိုတော့ဘလုံးမနေလို့မရတော့ကားရှိတဲ့နဲ့အင်ဒီတော့ထွဲပြီးပြေးလာရတာဒီကို
သူတို့မိသားစုဝင်၅ယောက်တိတ်ဆောက်လာတာဖြစ်ပြီးမောင်းတော်ကနေဘူးဒီတောင်ကိုကားလန်းဘူးဒီတောင်ကနေရေလန်းတဲ့စစ်တွေမျိုးကိုရောက်ရှိလာတာဖြစ်ပါတယ်ပထန်းကျောင်းမှာရောက်ရှိနေသူမောင်းတော်မျိုးနဲ့ငခုရကျေးရွာမှာနေထိုင်သူတဦးကတော့စစ်တွေမျိုးကိုစစ်ကူလာရင်အကြက်ဖက်တိုက်ခိုက်တာကြောင့်နေရက်မပြတ်နိုင်ဖြစ်နေရကြောင်းပြောပါတယ်
ကွင်းအောင်နာနဲ့တာရီယောဂဖြစ်လို့ဆေးရုံလာကိုရင်းနဲ့ကျမပြန်တဲ့အချိန်မှာပြန်လို့မရတော့တိုက်ပွဲတွေဖြစ်တာပါဘူးတိတောင်ကနေပြန်ပြေးလာရတာပါအခုနေရငခုရလောင်းတော့မှအခုလည်းကြက်ဖက်တွေကလားတွေနဲ့အမရုမဘလို့မှရှာစားလို့လည်းမရဘူးစိတ်တော်တော်စိတ်ညစ်ရတယ်အစားတောက်လည်းငတ်တယ်ပေါ့နော်အတော့ဟိုငါကသွားရှာတော့လက်တက်တယ်သူတို့မှဖားသွားရှာတော့လက်တက်တယ်ဘလို့မှလောက်ကိုင်းလို့မစားဘူးဖြစ်နေပါတယ်အမလို့လည်းအဲ့နေရနေပြီးတော့သူတို့တွေကတက်ဖြတ်နေတာဟိုမြင်တော့အမလို့လည်းမနေချင်တော့ဘူး
အခုလိုမောင်းတော်နဲ့ဘူးဒီတော်မျိုးနယ်တွေကလည်းစစ်တွေမျိုးကိုတင်းချောင်လာသူတွေဟာတနေ့တနေ့ကိုအနည်းဆုံး4-500လောက်ရှိနေပါတယ်စစ်တွေမျိုးကအနောက်ဖက်တကားဒေသကိုညီဆောင်ရှောက်ရေးအဖွဲ့ကဥအောင်ထေကတော့လက်ရှိကိုညီဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်ဒီကိုရောက်တာလက်ရှိကျွန်တော်တို့စည်ရင်ပြည်သူတရားရဆိုရင်နေရာနဲ့85ယောက်ရှိပြီခင်ဗျာလောလောဆယ်ကျွန်တော်တို့ဒီစစ်တွေမှာစခန်းတစ်ခုဖွင့်ပြီးတော့ထားထားပါတယ်လောလောအဲစခန်းတစ်ခုကဒီနာဇီရက်ကွက်ဆိုတဲ့ကျွန်တော်တို့အဲ့မှာရှိတဲ့အရင်တင်းဆိုင်ဟောင်းလုပ်ခဲ့တဲ့နေရာမှာဝန်ကြောင်းတောင်ရှိတဲ့အဲ့အကြောင်းနာမည်ကမာဇီယတတိပဒံအကြောင်းလို့ခေါ်တယ်။အဲ့အကြောင်းမှာကျွန်တော်လက်ရှိ150ထားထားပါတယ်။ဒီဘက်မှာကျွန်တော်ဒန်မာယာမအကြောင်းဆိုတဲ့ဟိုဘုံတော်ကြီးအကြောင်းမှာနေရာနဲ့55ဦးလက်ခံထားရှိပါတယ်ခင်ဗျာ
။လက်ရှိမှာမောင်းတော်ဘူးဒီတော်ဘက်ကတင်းဆောင်လာသူတွေကိုစစ်တွေမျိုးကဖုံးတော်ကြီးအကြောင်းတွေမှာဖြန့်ခွဲထားဖို့ပြင်ဆင်ထားပြီးဝါတွင်းကာလဖြစ်တာကြောင့်တင်းဆောင်လာသူတွေနေထိုင်ရေးအဆင်ပြေအောင်အစိုးရကယာယီခေလိုရေးစခန်းတွေကိုဖွင့်လှစ်ပေးဖို့လဲတောင်းဆိုထားကြောင်းပြောပါတယ
်ကျွန်တော်တို့ကတော့အဓိကတောင်းဆိုထားတာကအစိုးရကိုဒီ IDP စခန်းအနည်းဆုံးကျွန်တော်တို့အမိုးကလုံတဲ့နေရာလေးတွေတခုခုလုပ်ပြီးတော့စီစဉ်ပေးဖို့တော့တိုင်ပင်ထားတာလည်းရှိပါတယ
်စစ်တွေမျိုးပေါ်ကအခြားကူညီရေးအဖွဲ့တွေကလည်းတင်းဆောင်လာသူတွေကိုကူညီနေတာရှိတယ်လို့တင်းဆောင်လာသူတချို့ကလည်းဆွေမျိုးသားချင်းနှိစက်ရမိတ်ဆွေတွေအိမ်မှာခိုလိုနေတာတွေရှိပါတယ်ဒီနေ့အစိုးရတာဝန်ရှိသူတဦးကတော့စစ်တွေမျိုးပေါ်မှာရောက်ရှိလာသူတွေကိုကူညီဖို့ဆောင်ရွက်နေပေမဲ့စီးရေးအတီးကျကောက်ယူမရရှိသေးကြောင်းပြောပါတယ်။ပြီးခဲ့တဲ့နှစ်အော်တိုဘာလတိုက်ခိုက်မှုဖြစ်ပွားချိန်ကလည်းမောင်းတော်ဘူးဒီတော်ဘက်ကနေတိရှောင်လာသူတွေရှိခဲ့ပြီးအခြေအနေငြိမ်သက်သွားချိန်မှာနေရက်ပြန်လာတွေလည်းရှိခဲ့ပါတယ
်။ကူမိုးစောစစ်တွေမျိုးကနေသတင်းပေးပို့ခဲ့တာပါ။မြန်မာသတင်းတွေတင်ပြပြီးအခုနိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။မြောက်ကိုရီးယားနိုင်ငံကမစ်ဆိုင်းဒုံးကျည်တစ်ခုတနင်္လာနေ့ကပြစ်လွတ်ခဲ့ပြီးနောက်အင်ကာနေ့ကလုံခြုံရေးကောင်စီမှတကပိတ်အစည်းအဝေးလုပ်ခဲ့ပါတယ်ဂျပန်နိုင်ငံကိုဖြတ်ကျော်ပြီးပစိဖိတ်သမုဒ္ဒရာတွေကိုကျခဲ့တဲ့ဒုံးကျည်ပြစ်လွတ်မှုကိုလက်မခံနိုင်ဘူးလို့ကုလသမဂ္ဂအမေရိကန်သံအမတ်ကြီးကပြောပါတယ်ဒါ
ဒါဟာဒေသတွင်းချင်းချောက်မှုကြီးဖြစ်တယ်လို့လဲဂျပန်ဘက်ကတုံ့ပြန်ပါတယ်ခုလိုနိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုမဆုမြတ်မွန်ကတင်ပြပါမယ်
အင်္ဂါနေ့အစောပိုင်းကမြောက်ကိုရီးယားဘက်ကပြစ်လွတ်ခဲ့တဲ့တာလတ်ပြစ်ဒုံးကျည်ဟာဂျပန်နိုင်ငံကိုဖြတ်ကျော်သွားပြီးတဲ့နောက်ပောက်ကွဲပျက်စီးကပစိဖိတ်သမုဒ္ဒရာထဲကိုကျခဲ့ပါတယ်မြောက်ကိုရီးယားအစိုးရရဲ့လှုပ်ရှားချင်းချောက်တဲ့လှုပ်ရှားဖြစ်ပြီးတည်ငြိမ်မှုပြတ်ပြားစေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့ပါတယ် ကိုလာသမကလုံချွေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုဂရုမစိုက်ဖဲမြောက်ကိုရီးယားကပေထိန်တုံထပ်ပစ်လွှတ်ခဲ့တဲ့အတွက်လုံချွေးကောင်စီမှာအင်္ဂါနေ့ကတကယ့်အရေးပေါ်အစီအဝေးလုပ်ခဲ့ပါတယ်ဂျပန်နိုင်ငံကိုကြော်ပြီးမစ်ဆိုင်ဒုံးကျည်ပစ်လွှတ်မှုအပေါ်ဘလို့မှလက်မခံနိုင်ဘူးလို့ကိုလာသမကဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေလီကအခုလိုပြောကြားခဲ့ပါတယ်
No country should have missiles flying over them like those 130 million people in Japan. It's unacceptable. They have violated. ဘယ်နိုင်ငံပေါ်ကမစ်ဆိုင်ဒုံးကျည်ဖြတ်သွားတာမျိုးမဖြစ်သင့်ပါဘူးလူဦးရေတန်130ရှိတဲ့ဂျပန်နိုင်ငံပေါ်ကဒုံးပျံဖြတ်သန်းသွားပါတယ်ဒါကိုလက်မခံနိုင်ပါဘူးကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားသမျှဆုံးဖြတ်ချက်အားလုံးကိုမြောက်ကိုရီးယားတို့ချိုးဖောက်ခဲ့ပါတယ်ဒါကြောင့်ပြင်းပြင်းထန်ထန်တစ်ခုခုလှုပ်ဖို့လိုတယ်လို့ကျွန်မ
ကိုလုံခြုံရေးကောင်စီမှအရေးပေါ်ဆွေးနွေးခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့လည်းတယ်လီဖုန်းနဲ့ဆက်သွယ်ပြီးမြောက်ကိုရီးယားရဲ့လုံရက်နဲ့ပတ်သက်လို့မိနစ်40လောက်ကြာအောင်ဆွေးနွေးခဲ့ကြပါတယ်။အင်္ဂါနေ့မနေ့အစောပိုင်းကပျောင်ရန်မြို့တော်နာကနေပြန်လွှတ်လိုက်တဲ့တာလပြစ်ဒုံးကြီးဟာဂျပန်နိုင်ငံမြောက်ပိုင်းဟိုကိုဒိုကျွန် တယ်လို့ဂျပန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။မစ်ဆိုင်းတုံးဟာစုစုပေါင်းမိုင်1,800လောက်ပျံသန်းသွားခဲ့ပြီးမိုင်350လောက်အမြင့်ဆုံးအထိရောက်ခဲ့ပါတယ်။အခုလိုဂျပန်နိုင်ငံပေါ်ကိုဖြတ်ကျော်သွားတာဟာဘယ်တော့မှမနဲ့မတူတဲ့အန္တရာယ်ဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားခဲ့ပါတယ်
။ဟုတ်ကဲ့ဒီ飛び越える。ミサイル発射という暴挙はこれまでにない深刻かつ重大な脅威であり。
ジャパン人間を挑発とあれミサイル攻撃は米軍がねまも通れインターン騒音や侵略無事ば。データ輪ញញゃむね滴滅むを一致撇破せばれ。ニュークリアをジャパンが偏偏坦坦干過ばれ。
ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကလည်းဒီလုပ်ရက်ဟာမြောက်ကိုရီးယားတို့ရဲ့မစင်မချင်းရန်စားမှုဖြစ်တယ်လို့ပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။လာမယ့်ဇပိုင်းအတွင်းဂျပန်နိုင်ငံကိုသွားမဲ့ဝန်ကြီးချုပ်မေကမြောက်ကိုရီးယားကိစ္စကိုဂျပန်ဝန်ကြီးချုပ်နဲ့ဆွေးနွေးမယ်လို့ပြောကြားခဲ့ပါတယ်။
It gives me the opportunity to sit down with Prime Minister Abe over the next few days and to discuss the action that North Korea has taken.
As I say, လိုရနေပတ်တယ်လို့ဝန်ကြီးချုပ်အဘေနဲ့ကျမလာမယ့်ရက်ပိုင်းတွင်မှဆွေးနွေးနိုင်မှာဖြစ်ပါတယ်။ဒါတွေဟာဥပဒေကိုစန့်ကျင်နေတဲ့စမ်းသပ်မှုတွေဖြစ်တာကြောင့်ဗြိတိန်နိုင်ငံကပြင်းပြင်းထန်ထန်ရှုတ်ချပါတယ်။မြောက်ကိုရီးယားဘက်ကဥပဒေကိုစန့်ကျင်လုပ်နေတာတွေရပ်သွားအောင်ဗြိတိန်တွေနဲ့ဂျပန်နိုင်ငံအပြင်တခြားနိုင်ငံတွေကမိတ်ဆွေတွေနဲ့လည်းအတူတွဲပြီးဖိအားပေးနိုင်အောင်ဆောင်ရွက်သွားမှာဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံအတွက်အရေးကြီးတဲ့စီးပွားဘက်တရုတ်နိုင်ငံကတော့တစ်ဖက်ကိုတစ်ဖက်ရန်ဆတဲ့လုပ်ရက်တွေထပ်ပြီးမလုပ်ကြဖို့တိုက်တွန်းခဲ့ပါတယ်။မြောက်ကိုရီးယားပြဿနာအရင်းအမြစ်ကိုအရေးယူတန်ခတ်မှုတွေနဲ့ဖိအားပေးမဖြေရှင်းနိုင်ဘူးဆိုတာအချိန်ကတက်တည်ပြခဲ့ပြီလို့လည်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူဟွာချွန်ရင်းကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။သက်ဆိုင်သူအလုံးဗန်းမြစွာနဲ့ဆွေးနွေးကြမှသာပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်လို့သူကပြောပါတယ်။ကိုရီးယားကျွန်းဆွယ်မှာအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစစ်ရေးလေ့ကျင့်နေမှုအပေါ်ကိုလည်းသူကပြစ်တင်ပြောဆိုသွားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်သားတောင်းနဲ့ချီပါဝင်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုလုပ်နေချိန်မှာမြောက်ကိုရီးယားဘက်ကအခုလိုတာလက်ပြက်ဒုံးကျည်ကိုအင်္ဂါနေ့ကပြစ်လွတ်ခဲ့တာဖြစ်ပါတယ်။ဆယ်ရက်ကြာတဲ့ပူးတွဲစစ်ရေးလေ့ကျင့်မှုကတော့ဩဂတ်စ်လ22ရက်နေ့ကစတင်ခဲ့တာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်း အစီအစဉ်လေးနဲ့ အသံလွှင့် မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာ ကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညမစံတော်ချိန်မနေ့6:00နာရီခွဲရှိပါပြီ။ဖြူရီအမေရိကန်တန်ကဗိုလ်တူနေ့မနေ့ကင်းအစီအစဉ်တွေကိုမနေ့9:00နာရီအထိလိုင်းနိုမီတာ32ကီလိုဟတ်စ်9300ငါလိုင်းနိုမီတာ40ကီလိုဟတ်စ်9300တုံတုံညလိုင်းနိုမီတာငါ50ကီလိုဟတ်စ်9900ဝါနီစက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်အမေရိကန်အေဒီယန်3အင်္ဂလိပ်သင်ကန်းစာနဲ့တူတိုက် Jagging
Obama, Inga Nyarunga, Srinri Gejari, Jonari, Gubian, Nasi Abame, Kuro, Kavamidia, Rima, Nyamabi Saya, Pop Jadigo, Muyen Abomapje, Ujos and Nani, Suzi, Tempia Tawari.
Muslim Sidwari, Islam Nangan Turangi, Jubanjang Piazabo, Yama Artus Reganzina, Wall Street Journal Ma. Newman and James Hokuero Yatara, Muy Abom Jatunuk in Jalua. You might be an open name that Pinim Huru Okringongi, Muslim Sithu Jariha, Islamic State Car, Islam Nangan Tudongboot, Nolini Jare, Nanganga Fazilia Thru, Kuni Abin Nirazra, Piazan Nangboot, Yamalunueta Povenia, Singin Sangani Javare, Muslim Tangyandu Osumet Kuya, Taujani Ab, the Kakamuru, Singin Tumpian Niretra, Yamanangaha, Vivamuri Kani Yarava. အဲ့ဒီအချိန်ကစပြီးရိုဟင်ဂျာအများစုပါဝင်တဲ့လူပေါင်း100လောက်ဖေးဆုံးခဲ့ရပြီးကျန်အများအပြားလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဥတီထွက်ပြေးခဲ့ကြပါတယ်။တနင်္လာနေ့ကတော့ပူဟီဟမ်ဂျီဖရန်စစ်ကဒီလူတွေကိုရဝံခွင့်အပြေးဝပေးဖို့ပြောဆိုခဲ့ပြီးကုလသမဂ္ဂအတွင်းမှုချုပ်ကလည်းအခြေအနေဆိုးရွားလာနေမှုအတွက်စိုးရိမ်နေတယ်လို့ဆိုပါတယ်။ဒီလူတွေကမြန်မာအာဏာပိုင်တွေကဥပဒေမဲ ဒီဟာအဖွဲ့ရဲ့ရပ်ဝင်ငွေကိုပို့ပေးလိုက်ရင်လည်းမြန်မာနိုင်ငံမှာအော်ဒါလွှမ်းမိုးမှုကြီးမားလာနေတဲ့သဘောထားတင်မှသူဗုဒ္ဓဘာသာဝင်လူများစုရဲ့ညဉ့်ညင်းမှုနဲ့ရင်ဆိုင်ရပြီးစစ်တပ်နဲ့ဆက်ဆံရေးလည်းပုံမှုဆိုးရွားသွားနေပါတယ်။အဲကြောင့်ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ဘက်ကိုယင်ပြီးနိုင်ငံတကာကူညီရေးအဖွဲ့တွေရွေးညာစစ်ဆေးကြွတွေကိုကူညီနေတယ်လို့ကြေညာချက် ဒီကျင်းရင်းနဲ့ငွေကြေးကူညီပံ့ပိုးနေတယ်လို့ရဲမှုချုပ်ဝင်းတင်ကစံတမန်တွေကိုပြောကြခဲ့ပါတယ်ပြည်တိုင်းဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကလည်းနိုင်ငံတကာအကူအညီအဖွဲ့အစည်းတွေကဒီလူတွေကိုကူညီနေတယ်လို့ဆိုခဲ့ပါတယ်မြန်မာနိုင်ငံမြို့သားလူမျိုးရုံးစပ်ဖြတ်မှုမရှိကြောင်းအထင်အရှားသိစုပ်ထွေးပြီးလက်လွင့်တကူဖြစ်ရှင်ဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ် မန္တရဒေသခံမွတ်စလင်တို့ကတော့စစ်သားတွေဟာသူ့အိမ်ကိုမိဆိုပြီးသူ့မိဆွေတယောက်ကိုသနန်းနဲ့ပစ်ခတ်တယ်လို့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြခဲ့ပါတယ်အိရှာဒဘလူးလူခွင့်ရေးအဖွဲ့ကတော့တောင်ကျန်းသူတွေကိုအပြစ်ပုံချနေတဲ့မြန်မာအစိုးရဟာနိုင်ငံတကာဖိအားကိုတက်တန့်သွားအောင်လုပ်နိုင်မယ်မဟုတ်ကြောင်းရေးသားထားပါတယ်ခင်ဗျဆက်လက်ပြီးရခိုင်ပြည်နယ်ညင်ကြမ်းရေးအင်ဒိုနီးရှားတွင်းန ချင်းအရေးယူဆောင်ရွက်လိမ့်မယ်လို့လည်းမျှော်လင့်နေပါတယ်။ဘယ်အားလုံးကအကြံဖက်လို့ရတဲ့ကိုချက်ချင်းရပ်ပြီးလူမျိုးမှုပြန်လည်တည်ဆောက်နိုင်အောင်ကူညီဖို့မွတ်စလင်အတိုင်းအတိုင်းအပါဝင်ရခိုင်ပြည်နယ်ကလူအလုံးရဲ့အခွင့်အရေးတွေကိုလေးစားဖို့လည်းတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်အခြေအနေဟာစိတ်ကိုရှုပ်ထွေးလှတယ်လို့လည်းသုံးသပ်ပြီးဒီအခြေအနေကိုအဆုံးသတ်စေဖို့အတွက်ပြည်နယ်ငြိမ်းချမ်းရေးလူမျိုးရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအတွက်အလုံးကပူးပေါင်းဆောင်ရွက်ကြမှာဖြစ်တယ်လို့လည်းဆိုပါတယ်။ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်မှုဟာအာဆီယံဒေသတည်ငြိမ်ဖွံ့ဖြိုးရေးအတွက်အရေးကြီးတယ်လို့လည်းရေးသားထားပါတယ်။ဒီအတွက်အင်ဒိုနီးရှားဟာကိုဖီအနန်ရဲ့ထောက်ခံတင်ပြချက်များအကောင့်တွေဖော်ရေးအပါဝင်ရခိုင်ပြည်နယ်ပြန်လည်သစ်မြည်ရေးအားလုံးပါဝင်သောဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ကြေညာထားပါခင်ဗျာ
ကမ္ဘာ media တွေကမြန်မာပြည်ကြောင်းနားဆင်ရပြီးခုတစ်ခါတော့အမေရိကန် Indian တို့အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်
The
last straw.
The last, the last ka no song straw straw ga kau yu su ro sakwai khun ye dai yai di be ga ro nau song kau yu mien bo di tong sin te la ra ga ro
the straw that broke the camel's back
su re su yus ga ga lu su ba re di su yu ma camel camel su re shi le bai pu bin ne khana ya di ta dui ma ခီးသွားဖို့ပစ္စည်းတွေဖို့အသုံးပြုတဲ့ကလအုပ်တွေအနေနဲ့ကောက်ရိုးတွေရမှာကောက်ရိုးတပင်ထပ်ပြီးတည်ခိုင်းလို့အဲ့ဒီတပင်ကြောင့်ခါယိုးကျိုးရတယ်ဆိုပြီးတော့တင်စားပြောထားတဲ့အဆိုဖြစ်ပါတယ်တကယ်ဆိုကောက်ရိုးအစီတွေတင်ထားတဲ့ကလအုပ်အနေနဲ့ကောက်ရိုးတပင်ထပ်တယ်လို့ခါယိုးကျိုးရလာအောင်တော့အဖြစ်မျိုးမရောက်နိုင်ပေမဲ့လို့လေနေ့စဉ်လူတွေရဲ့ဘဝမှာတော့တိခိုင်ရတာတွေများလုံးလို့ဘ Dajang, the last straw series, Kwaye, to a white idiom, Dibigaro, Kayabam Yaro, Bam Hode, Janga, Dijang Mepchipi, Ludu Ugo, Bogwezida, Yampisida, Toda, Tresida, Mapia Sida, Sigong Sida, Mugu, Suda Pipari. Do you don't need Badelu, George Rubide Umagaro?
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
Chino ni ga ka ti ji we si da twi ro chino do da o pao kwe do da ba be. Tu ga chino si ga chi tha de ngwe dang pya ma pe de bu li lo de be ya ba de. U ma go naw ta khaw na sin chi ja ya aw.
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
Kaya ba myaro, ba mho de chang ya li chang me phi phi, lu du u go pao kwe si da, yan phit si da, do da twet si da, mait pye si da, si gong si da myu go idiom a thong ya, be lu pyo mle?
The last straw.
Lu pyo lu ya ba de. Era ga ro di ni mne twe tin pya ge de idiom a thong me phit ba de.
American Indian to English Dinganarigo, VM and a Kinema, Dolalatan, Tinsat Bini Tawakmia, a good Inganya, VUE daily land season of Janle Tulin Mame, Gutanyo Ua, Swinuit in Satarawa.
Minglawakmia, Ingani Yawa, daily like season, and if you choose the way, General Dinis Sunima Jamaro, the she, the Pribicaripin and Pinil, Yakan Pine, Longuichini, Tisawa. ကျွန်တော်ရခိုင်ပြည်နယ်မှာဩဂတ်လ23ရက်နေ့မနေ့၄ညကြီးလုံးကဒီလုံညွေးစခန်းပေါင်း30ခုတပြိုင်ညက်တည်းဒီတိုက်ခိုက်မှုတွေခံရရပါတယ်အဲ့တော့ဒီအခြေအနေကိုကြည့်ပြီးတော့ကျွန်တော်ဒီလုံညွေးအခြေအနေဟာဘယ်လိုကြောင့်မလို့ဒီလောက်ထိများစွာစွာတိုက်ခံရတာလဲနောက်လက်ရှိလုံညွေးအခြေအနေနဲ့ပတ်သက်ပြီးတော့လုံညွေးဆိုတဲ့နေရာမှာနှစ်ဖက်လူမှုအတိုင်းဝိုင်းအားလုံးအတွက်ဖြစ်ပါတယ်ဒီလုံညွေးအ ောက်တူပါသတင်းမီဒီယာသမားတူအရာတူပါတို့ရောလက်ရှိရခိုင်အခြေအနေနဲ့ပတ်သက်ပြီးတော့သုံးသပ်ယူသားနေသူလည်းဖြစ်ပါတယ်။နောက်တစ်ခုကတော့ ENP ရခိုင်မျိုးသားပါတီကဖြစ်ပါတယ်ဥထုံးအောင်ကျော်ပါနှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်ရှိနေပါပြီခင်ဗျာ။ကျွန်တော်ဥထုံးအောင်ကျော်ကိုအရင်ဆုံးမေးချင်ပါတယ်ခင်ဗျာ။ဥထုံးအောင်ကျော်ကြားရပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်ခင်ဗျာ။
ဥထုံးအောင်ကျော်ဟုတ်ကဲ့ခုနကကျွန်တော်ပြောသလိုပါပဲဒီ August 25ရက်နေ့မနေ့လင်းအားကြီးပိုင်းကစခန်းပေါင်းအားလုံးလူမျိုးစခန်းပေါင်း30ပေါ့နော်အဲ့ညီပါလောက်ကိုတကြိုင်နဲ့တကြိမ်နဲ့အတိုက်ခံရရတယ်တကယ်တမ်းပြောမယ်ဆိုရင်အနီးနားမှာလည်းတမရီရှိနေတယ်နောက်တစ်ခုကလုံချုံကြီးတွေကလည်း alert ပေါ့နော်ဒီရခိုင်ဒေသမှာပြည်ပခါတွေဖြစ်တဲ့အနေထားကခဏခဏဖြစ်နေတော့တလောက်ထိအလစ်အငိုက်တိုက်ခံရရတာလုံချုံကြီးစီးပေါက်သွားတာဘာကြောင့်လို့ထင်ပါလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရခိုင်ပြည်နယ်ကတခြားတိုင်းတဲ့ပြည်နယ်ဒီနဲ့မတူကွဲပြားမှုကြီးအများကြီးရှိပါတယ်အထူးသဖြင့်ကျွန်တော်တို့နယ်ဆက်ဒီဘဖြစ်တယ်ဆိုတော့တစ်ခုတတိထားမှာလားအရင်ကတော့ ကျွန်တော်တို့မှာနေဇက်ဒီကကိုကဲကြီးပေါ့နော်နာဆက်ကားတူတော့အုပ်ချုပ်ခဲ့တာရှိပါတယ်အမြဲတမ်းတမ်းတော့တပ်ဖွဲ့ဒီနေဇက်ဒီကမှာမထောက်ပါဘူးနောက်တစ်ခုကဒုတိယအချက်ကအဲ့ဒီနေဇက်ဒီကမှာဒီထိုင်ကြတဲ့ဟိုပြည်လာလူမျိုးတွေပေါ့အဲ့ဒီမှာကိုယ်စွေရခိုင်တို့ကြော်ကြော်ကပြည်လာလူမျိုးတွေဖြစ်တဲ့အပြင်တစ်ဖက်နေဇက်ဒီကလည်းဝင်ပေါက်ထွက်ပေါက်ဒီကျွန်တော်တို့ရခိုင်ပြ
ဟုတ်ကဲ့ဦးတော်ကျော်ကျေးဇူးပါလေးလိုက်မှာခဏနေပြီးပါအောင်ကျွန်တော်ကိုစီစီအုံမြုပ်ကိုမေးချင်ပါတယ်ခင်ဗျာဒီလွတ်တော်ဒီမှာဒီလုံခြုံရေးကိစ္စနဲ့ပတ်သက်ရခိုင်လုံခြုံရေးကိစ္စနဲ့ပတ်သက်ပြီးတော့တင်ကြတယ်ချိန်ကြိုက်ပါပဲအဲ့ချိန်ကာလမှာလွတ်တော်မှာလည်းမကြလာဘူးတချိန်တည်းမှာပဲကိုဖီအန်နန်ဒီအစင်ခံစားကလည်းထွက်ပေါ်လာတယ်နောက်တချိန်နဲ့တိုက်ခါတယ်ဒါဒီအားလုံး ယ်မှာဒါလူမျိုးရေးဘာသာရေးဆန်တဲ့အကြံဖက်မှုတွေဖြစ်တယ်။အဲတော့ဒါတွေကိုအစိုးရကနေပြီးတော့မှတပ်မတော်ကနေပြီးတော့မှကန့်တွေ့တယ်။အဲလိုကန့်တွေ့နေတဲ့အချိန်လေးအောက်မှာပဲအစိုးရအပြောင်းလဲဖြစ်တယ်2015 2016 April မှာဖြစ်တယ်။ဖြစ်ပြီးတော့မှ2016 October 9ရက်နေ့မှာပဲအဲ့မှာအကြံဖက်မှုပေါ့နော်။ဒါကဒါရခိုင်ကမိုင်းမှာဆိုရင်အတော်ဆိုးတဲ့ဒီစကံခန္ဓာကျုပ်၃ခုကိုဒါအကြံဖက်တိုက်ခိုက်မှုဖြစ်တယ်။ဖြစ်တယ်ဆိုတော့ဒါကအရှိမဟိုဘာလဲဆောင်ရွက်ထားတဲ့လုပ်ငန်းဆောင်တာတွေမအောင်မြင်ဘူးဆိုတဲ့ဟာကိုဒါကပြတယ်။နောက်တစ်ခုကအဲ့ဒီအော်တိုဘာ9ရက်နေ့အကြံဖက်မှုဖြစ်ပြီးတဲ့အခါကျတော့တက်မတော်လည်းပါလာပြီးအခုလာတော့အုပ်ချုပ်ရေးပိုင်းတွေကလည်းသူတို့ policy တွေနဲ့သူတို့ပြေချလုပ်တယ်။လုပ်တဲ့အခါကျဒီလိုလုပ်နေရင်းနဲ့အခုလောလောဆယ်ပေါ့နော်ဒီအော်ဂိုလာ25ရက်နေ့မနေ့အစောပိုင်းမှာဒါရေစခန်းသုံးခုကိုအကြံဖက်တိုက်ခိုက်တာခံလိုက်ရတယ်။ခံရတဲ့ခါကျတော့ဒါပြောမယ်ဆိုရင်ပထမတစ်ခုပြောမယ်ဆိုရင်အဲ့ဒီရခိုင်ဒီမောင်တော်ဒေသမှာမောင်တော်ဒေသမှာအစိုးရနဲ့တပ်မတော်ကဒါနယ်မြေလုံခြုံရေးအဲ့ဒီဒေသစီးပွားပုံပြတုတ်တဲ့ရေးအစိုးရကိစ္စတွေမအောင်မမြင်ဖြစ်တယ်လို့ပြောလို့ရတယ်။အဲ့ဒါကဟိုဘာလဲလွယ်လွယ်ကူပြောမယ်ဆိုရင်အဲ့လိုပြောလို့ရတာပေါ့။အဲ့နောက်ဒုတိယတစ်ခုကတော့ဘလို့လွယ်လွယ်မြင်နိုင်တယ်လဲဆိုတဲ့ခါကျတော့ဒီမောင်တော်ဒေသဆိုတဲ့ဥစ္စာကဗင်္ဂလီပေါ့နော်သူက90ခန့်လုံးလောက်ရှိတယ်ကျွန်တော်လူကြီးအကြမ်းပြင်းဆိုရင်ချစ်သိင်းပတ်ဝန်းကျင်မှာဆိုရင်30ခန့်လုံးတော့ပဲတိုင်းလာကြီးရွာလေးရှိတယ်အဲတိုင်းလာကြီးရွာလေးဆိုတာကလည်းအားလုံးဟိုအလေကောင်ဒီမှာပေါ့နော်ဒီပတ်ပတ်လည်မှာဆိုရင်ဒါဗင်္ဂလီမွတ်စလင်တွေဒါသူကဝန်းရံထားတဲ့အနေအထားတွေရှိတယ်အဲပြီးတော့မှတော့အဲ့ဒီမှာတွားပြီးတော့မှနေရာချထားတဲ့ရခိုင်တိုင်းသားတွေတခြားဘက်တိုင်းသားတွေတိတ်ပြီးတော့နေကျင်ကြတာမဟုတ်ဘူးအဲအားလည်းအရင်ချိနေတယ်အဲဒီလိုအခြေအနေမျိုးမှာကိုရတော့90ရာခိုင်နှုန်းသောဂင်ဒီတွေနဲ့ပတ်သက်ရင်အဲတစ်ဖက်ကအစိုးရနဲ့တပ်မတော်ဘက်ကစီယုံမှုရှိသလားမရှိဘူးလားတစ်ဖက်ကအကြမ်းဖက်သမားတွေကတော့စီယုံတယ်ဆိုတော့အခုလောလောဆယ်ဖြစ်သွားတဲ့အခြေအနေကိုကြည့်ရင်တော့အကြမ်းဖက်သမားတွေကကောင်းကောင်းစီယုံပြီးတော့မှသူတို့ဘာလဲစီယုံပြီးတော့မှဒီလိုတိုက်ခိုက်မှုတွေဘာတွေလုပ်သွားနိုင်လဲဆိုတာပေါ်လွင်တယ်အဲ့တော့ခြုံပြောရရင်တော့ဒါတစ်ခိုက်ပြည်နယ်နဲ့ပတ်သက်တဲ့အစိုးရအခုအခြေအနေစပြောရင်လည်းရတာပဲအခုနောက်ပိုင်းပြောရင်လည်းရတယ်အစိုးရတပ်မတော်အဲ့သူရဲ့တိုင်းပြည်လုံဆောင်ပုံတွေ policy တွေ
โอเคครับอุทองจอก็กูซีดีออมเนี่ยก็ลีไลน์บ่ข้างนี้ไปบ่ครับเนี่ยจารย์เราตรัสชินนี่แห่ไปบ่มั้ยทีนี้มาจารย์เราดีไอ้ปักก็เป็นบองดอมอยู่เนี่ยเด็กก็อยู่ตะจี้จี้อยู่บ่ดีมุสลิมดีดากันตูขึ้นไปเลยไอ้มาจารย์เราตะรินนี่อะญาสุก็รอดีดากันตัวเนี่ยดุขะเดียวผิดถั่วปีจ๋าบ่เลยยะไข่ดุขะเดียวนี่แหละนิสัยอ่ะမျိုးดิมาติ้งช่องอ่ะเลยตะผักก็มุสลิมดุขะเดียวก็เลยตะผักมาตะผักနိုင်ငံนี่กูถั่วปีติ้งช่องนี่อ่ မှာလေကိုနိုင်ကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ခင်ဗျအဲကိုနိုင်ကြီးတို့တို့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျအ
ဲရခိုင်ဒေသအကြံဖက်မှုနဲ့ပတ်သက်လို့လေသိချင်တာလေးရှိလို့ပါ
ဟုတ်ကဲ့ပြောပါခင်ဗျာ
ရခိုင်ဒေသအကြံဖက်မှုနဲ့ပတ်သက်တဲ့ဟာက NGO ထောက်ပံ့ရေးပစ္စည်းတွေနေတယ်လို့တင်ကြားတယ်ဗျာဒီကဲလို့က NGO ထောက်ပံ့ရေးပစ္စည်းတွေရှိရဆိုရင်တွေ့ရဆိုရင်ဥရိယဘလူတရားဆွဲလို့ရလဲဘလူပြစ်ဒဏ်တွေကိုချမှတ်ထားလို့ရလဲသိကြလို့ပ
ါဒါနဲ့ပတ်သက်လို့တော့ကျွန်တော်ကိုစီစီအမြင့်နဲ့ဖြည့်ပေးပါလားဘာဖြစ်လို့ဆိုတော့နိုင်ငံတော်တိုင်ပင်ခံရုံးကနေပြီးတော့ပြောထားတာရှိပါတယ်ခင်ဗျာဒီနိုင်ငံတကာဒီအကူအညီပေးအဖွဲ့အစည်းတွေကတစုံတရာတော်ဝတ်ပြီးတော့တရားပုံစံမျိုးပေါ့နော်အကူအညီပေးတယ်ဆိုပြီးတော့သူတို့ဆွဆွဲထားတာရှိပါတယ်ခင်ဗျာကိုစီစီအမြင့်ဒါနဲ့ပတ်သက်လို့ဖြည့်ပေးပါလား
အဲအဲ့ဒါနဲ့ပတ်သက်ရင်ကျွန်တော်နောက်ခုပြောပြမယ်တစ်ခုကတော့ဒီနိုင်ငံတကာ NGO တွေကဒီအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ပတ်သက်တယ်လို့သူတို့အောက်ခြေကသတင်းရထားတယ်ဆိုပြီးတော့မှသူတို့ကလည်းထုတ်ပြန်တယ်အဒီနေ့ပြင်းကရှင်းလင်းပေါ်မှာလည်းမေးတယ်ဒါပေမဲ့ဒါနဲ့ပတ်သက်လို့သူတို့မှသိကြတဲ့အဖြေမရှိဘူးနိုင်ငံတော်တာဝန်ခံယုံကဒါသိပြီးတခြားရပြီးတော့မှမဟုတ်ဘဲနဲ့ဒါအရင်ဖြစ်တော့ကဒါဖြစ်ခဲ့တဲ့ဟာလေလို့ပေါ့ဟိုထိတ်ပြီးတော့ပြေးကြရရတာမရှိဘဲနဲ့ဆွတ်ဆွဲပြောဆိုချက်တွေအဲ့ဒါတစ်ချက်ဒါဒုတိယတစ်ချက်ကအမှပစ္စည်းတွေတွေ့တယ်ဆိုပြီးတော့မှဒီနေ့ပြင်းထုတ်ပြန်ချက်တွေမှာလည်းတွေ့တယ်ဒါတ NGO တွေကလှူထားတာတွေကနေပြီးတော့မှဒါထောက်ပံ့ထားတာပါညာဆိုပြီးတော့မှအဲ့တော့ဒါတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့အဲ့ဒီဒေသကိုရောက်သွားတဲ့လူတွေအနေနဲ့ပြည်တယ်အဲ့ဒီဒေသမှာအတချို့သောနေရာတွေမှာဒီ NGO တွေနဲ့ထောက်ပံ့မှုတွေနဲ့ပဲသူတို့တွေကစားတောက်တယ်ပါညာဒါမျိုးဖလှယ်တဲ့အနေနဲ့အလုံးသေးတွေမှာပြန်ရောင်းလာတယ်ပါလိမ့်ရှိတယ်အဲ့တော့အကြမ်းဖက်မှုလုပ်တဲ့လူတွေကလည်းသူတို့ကနေပြီးတော့မှတောင်တန်းတွေပါတော့မှသူတို့နေမယ်သူတို့ဒီဥစ္စာအတွက်ကိုရိက္ခာတွေစုဆောင်မယ်ပစ္စည်းတွေစုဆောင်မယ်ဆေးဝါးတွေစုဆောင်မယ်ဆိုရင်အဒီလာတဲ့ဈေးကွက်တွေကနေရောက်နေတဲ့ဝယ်လို့ရတဲ့ဟာတွေကိုသူတို့ကယူမှာပဲဆိုတဲ့ခါကျတော့ဒီပစ္စည်းတွေကိုအကြမ်းဖက်သမားတွေလက်ထဲမှာတွေ့တိုင်းနဲ့ NGO တွေကနေပြီးတော့မှသွားပြီးထောက်ပံ့နေဆိုတာဒါအတော်လေးကိုခိုင်လုံမှုမရှိတဲ့အဲကုလားတော့ဆွဆွဲမှုတွေပဲလားဆွဆွဲမှုတက်တက်ပဲဖြစ်တယ
်ပြန်ပြီးတော့လမ်းရပါပြီမြို့တကြီးကြီးရွာကကုလားထွန်းကြားပါလားခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကြားရပါ
အဲကုလားထွန်းကျွန်တော်ခုနပြောလို့ဒုက္ခသည်တွေအခြေအနေပေါ့နော်ဒီမွတ်စလင်ဒုက္ခသည်တွေလည်းအဲကြီးရွာတွေမှာဟူပြေးကြလွှားကြတယ်ကြားလို့ပါအဲအခြေအနေဘယ်လိုရှိပါလဲလုံခြုံရေးအခြေအနေလက်ရှိပေါ့
ဟုတ်ကဲ့ကျွန်တော်အတွေ့အကြုံကိုပဲကျွန်တော်နည်းနည်းဟောပြောပြပါမယ
်ဟုတ်ကဲ့
ကျွန်တော်မြို့သူကြီးကနော်ကျွန်တော်ရွာကဟိုအဲ20ကွန်ပေါ့ကျွန်တော်ရွာမြို့ချခံရတာ20ကွန်ညနေ9နာရီမှာအစစ်တရစစ်တရလာတယ်။လာပြီးတော့သူတို့ဟိုနေကြဆောင်တွေကရွာတိတ်ကိုဝင်လာတယ်။စစ်တနဲ့ပေါင်းပြီးတော့လာတယ်လေ။လာပြီးတော့သူတို့ကဟိုအရင်တနက်ပြစ်တယ်ပထမတနက်ပြစ်တယ်။တနက်ပြစ်တော့ကျွန်တော်ကဒေးဝါတယ်။ဒေးဝါပြီးတော့အဝေးကနေကြီးနေတယ်။ကြီးနေတော့သူတို့ကလောင်စာတွေဟိုလောင်စာတွေနဲ့လောင်စာတက်စီတွေနဲ့သူတို့ကအဲ့လိုမြှုပ်ပြစ်တယ်။တိမ်ပြစ်တိမ်ပြစ်တိမ်မြှုပ်ပြစ်တယ်။မြှုပ်ပြီးတော့ကျွန်တော်လူတွေကဟိုငုံကြဥကြတာပေါ့။ပြီးတော့အမှကျွန်တော်တို့ထွက်ပြေးရကံမှလည်းကျွန်တော်ကလေးငယ်တွေပါမယ်။တိကျငွေဟိုရေဦးတွေလည်းပါတယ်ပုံဝင်စာမြင့်တိမိတွေလည်းပါတော်တော်ကိုဒုက္ခရောက်နေရတာကျွန်တော်
ဟုတ်ကဲ့
ဒါမဲ့ခုအတက်ကိုလူပြီးတော့လူပြီးတော့ထွက်ပြေးသွားတာပေါ့ကျွန်တော်နိုင်ငံသားဆရာကတူတူတယ်ဆိုတော့ကိုရင်ကိုမြှို့တယ်ခင်ဗျအဲ့လူပြောတော့လုံးဝရုပ်တိမရှိပါဘူးအဲ့အားတွေက
ကျွန်တော်တခုမေးချင်တာကခုနကဩဂတ်25ရက်နေ့ကတိုက်ခိုက်ခံရတဲ့ကိစ္စမှာရွာလုံးကျွတ်တွေထွက်တိုက်တယ်ခုနဓာတ်တွေဒုတ်တွေဆွဲတယ်ဆိုတာဒီအချိန်ကကိုလာထွန်းတို့ဒေသမှာအဲ့ဒါတွေ့ရပါလား
ဟုတ်ကဲ့အဲ့လူပြောတာကကျွန်တော်ကသူတို့ဆွဆွဲတဲ့လူတွေကအဆွေရနော်အဆွေရမှာကင်မရာတွေပါမယ်သူတို့အဲ့လူတကယ်လို့ရွာလုံးဟိုတွေ့ပြီးတော့ကျွန်တော်တိုက်ရဆိုရင်သူတို့ကင်မရာရိုက်ယူလို့ရတာပဲရိုက်ယူထားလို့ရတာပဲမက်တန်ယူထားရတာပဲအကူကအဲ့လူမက်တန်တွေပါအောင်မရှိဘဲနဲ့အဲ့လူဆွဆွဲနေရတော့အခြေအမြင်မရှိဘူးလို့ကျွန်တော
်ဟုတ်ကဲ့ဒါပေမဲ့တိုက်ခိုက
်တကယ်တမ်းလာပြမှာလဲကျွန်တော်အဲ့လူလို့တာမရှိဘူးသူတို့ကျွန်တော်2000စနစ်ကနေကျွန်တော်ခံရတာတွေမြတ်ပြီကျွန်တော်မှအတွေ့အကြုံတွေမြတ်ပြီကျွန်တော်ဟိုအဲ့လိုစစ်တေပါတွေဝင်လာတာနဲ့ကျွန်တော်ကပြေးကြတာပဲဘယ်သူမှရှေ့ကိုမတွေ့ရဘူ
းဒါပေမဲ့ခုနပြောလို့ပေါ့တစ်ဖက်လုံးမှာလည်းအဆုံရောက်မှုတွေရှိတတ်ပါတယ်အဲ့တော့အဆုံရောက်တဲ့လူတွေနဲ့ကောဆန်ရအဲ့မှာကိုလာထွန်းတို့ကြော်ရလူတွေနဲ့ကောအဆက်အသွယ်ရှိကြလား
ဟုတ်ကဲ့ကျွန်တော်တရားသလောက်ကကျွန်တော်နေတဲ့မြို့သူကြီးဆိုတာမောင်တော်မြို့နဲ့နိနိခေခေလေးအဲ့ဒီအနိထဝိုက်မှာကျွန်တော်မှဟိုစကန်တွေအများကြီးရှိတယ်ဒီစကန်မှာအဲ့လိုထိုက်ခိုက်ခင်ရတာကျွန်တော်မတွေ့ရဘူး Aku tadinya dari lain ni di time tu mah, basicnya takikai kenyal mesiu. Eh aku tu lah takikai kenyal, takikai kenyal biar lah, basicnya biar lah, jangan lama mesiu.
Okay, kau tak tahu kau di muda jia jua cini lah, belum sih lah kenyal. Jua mah, ini sih bila longjong ini ni ni lah, belum ni sih ni lah, longjong ini betah lah, belum sih lah cini lah.
Ha, jangan jua aga jua lunsai elu mesiu kenyal bilat, ho kaca kaca lingai sini lah, aku. Akun pawa bi, cina mah tetang jauh pare, cina uzuma, ini juga tetang jauh pame, pare, eh akun lu pawa bi, cina juga ni ana yuari mah pido lu ni ni agua.
Selain buikong, tu ni suni mimiang lu yawar ek mian.
Okay, sekarang kita iya, cina lu nengan deka, wo cina lu ni mimazulu, isai ni lece mah pido ni a, elu mian lu suni si pau dua lu cina mian le. Baru le, suro sekarang pini mah si dia, ku cina lu bingka liria, teromnya ni aga. Oh, terus sunyau dia, lelai oh terus apa dua berumah sunyau, temari ya, oh apa kunyere tuh bikin lain deh. Lumcuhin ke isa mah, ye dia tahu jenis mampu doh. Eh, roh tamro di, oh taskan dia ni, icha tapu lume. Lumau ini doh, isi mah dia sunyau dia terus kau deh.
Okay, ukan ego tu lisu ni balak ni, cini temyalu.
Jauh cina ni ada bangali suah tua. ตัวส่งยาวมีโอเคเนี่ยบาลีสิ่งนี้เปลี่ยนไปเนี่ยไปคุยเนี่ยอันนี้เจ้าหน้ามีเนี่ยอะไรดิแต่ว่าจะมาพิจารณาเรื่องอะไรพิจารณาเรื่องอะไรปีเดียวมาบ้ามาปีนี้มาตัดแต่ลู่เดียวดูข่าวยาวไปแล้วเดี๋ยวเปลี่ยนอ่ะปากกาดูข่าวปีนี้ก่อนเนี่ยสู้แล้วเปล่าเดี๋ยวจะสู้อะไรเนี่ยจีบลูกไปบ้าลู่เดี๋ยวเปลี่ยนไปอุบะดีกว่าพี่อาไปบ้าลู่เจ้าหน้าเปลี่ยนอ่ะเปลี่ยนอ่ะดูแต่เดี๋ยวเราใช้ในอินเทอร์เน็
Bengali dia doka pini rasa. Jadi kita kapan ni timu nesa masih tak ni mian kot habu lo timu ya ramai.
Okay. เดี๋ยวตอนนี้ดูเดี๋ยวผมย้ายละมาไปจนเราไม่ได้โอเคจนเราส่งเนี่ยเชิญแล้วเต็มยาวหรือเปล่าจนเราคุ้มซื้อดูอันนี้กูน่าส่งไอ้ดีแต่เสียงเนี่ยพัตตาลูมีคนเลยมีอะไรชั่งมาเลยทุกพี่ตัวอะไรเนี่ยพัตตาลูกุศลชิ้นจำเราไปก้าเลยก้าลงขอบุสุดสกัดซาบอเนาะจนเราจ้าวอะไรเนาะจะคู่กับเชิญเนี่ยมาไว้เสี่ยวชูจีนยาวบุสุดเลยต้นหอมยูรีเลยจนเราตุ้ยเนี่ยอะไรกันเนี่ยอ๋อเชิญนี่มันรู้อับบ้าบุแบบนี้เลยสุดเลยขาดจ้
ေးကြည့်လိုက်တဲ့အခါကျတော့ဒါဒီကံနေပဲဖြစ်တယ်အပြင်ပါကလက်မဲ့ပြီးအများကြီးလည်းမဟုတ်ဘူးအဲဒီဒီရင်းကနေပြီးတော့ပဲသူတို့တိုက်ခိုက်အကြမ်းဖက်ပြီးတော့မှရထားတဲ့လက်မဲ့တချို့ရှိတယ်နောက်ပြီးတော့မှအကုန်လုံးအဒရင်းတွေမှာပါနေကြတာပေါ့တုတ်ဒီဓာရီထလာနေနဲ့ဒီဘက်ကံနေရပဲလုံနေတဲ့ကိစ္စဆိုတော့ကျွန်တော်တို့တတ်မတော်ဆိုတဲ့ဥစ္စာကဒါဒါဒါဒီဒီလေးမှာပြောမယ်ဆိုအတော်လေးကိုပြည့်စုံနဲ့လက်နဲ့တတ်ဆင်ပြီးသားပါညာအကုန်လုံးဟိုကရှိနေပြီးသားပဲဒါပေမဲ့တကယ်တကယ်ပြဿနာဖြစ်လာတဲ့အရင်းကအကြောင်းရင်းကဒီဟာတွေကိုနှိမ်လိုက်ရုံနဲ့မပြီးဘူးအရေးကြီးတာကဒီဒီဘက်ကံတွေကိုမွတ်စလင်တွေကိုအကျမ်းဖက်သမားတွေစီယုံမှုကနောက်ကိုမပါတော့အောင်နောက်ကိုကိုဘက်ကနေပြီးတော့မှဒါစီယုံမှုနောက်ပြီးတော့မှဒေါက်ဆာစုကြည်မှုချမှတ်ထားတဲ့ဒီကမှစီဝါရေးဖွံ့ဖြိုးတိုးတက်မှုကနေပြီးတော့မှဒါနှစ်ဖက်အတိုင်းဝဲသဟဇာတဖြစ်ရေးဒါညာဒါမျိုးကိုဗီယန်နဲ့အကျံပြည့်ချက်တွေမှလည်းရှိတယ်အဲ့ဒါတွေကိုလုံးတဲ့အခါကျတော့မှကဒီပြဿနာတွေကချုပ်ငြိမှုလမ်းစားဖို့ရောက်မှာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းအလီလိုက်အစီအစဉ်ချိန်ဆသွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဥစည်သူအောင်မြင့်နဲ့ဦးထွန်းအောင်ကျော်ကျွန်တော်တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းအလီလိုက်အစီအစဉ်ကျွန်တော်ဝင်ပြီပ
ါကိုသားညူဆွေးနွေးတင်ဆက်တဲ့ VOA အင်ကာညဒိုင်းအလီလိုက်အစီအစဉ်ကိုနားဆင်ကြရတာပါ VOA အမေရိကန်တန်ကအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ Ethiopia နိုင်ငံရှိတောင်ပိုင်းမှာငတ်မုတ်ခေါင်းပေါင်းမှုနဲ့ Haradet ချို့တဲ့အခြေအနေတွေဟာဆိုးရွားလာနေတယ်လို့ငတ်မုတ်ခေါင်းပေါင်းမှုကနအူးသတိပေးစနစ်ကွန်ရဲ့ Fuse Net ကပြောပါတယ်။ဒီအဖွဲ့ဟာစာနယ်ဇင်းအခါရှားပါမှုဆိုင်ရာတည်င်းအချက်လက်နဲ့လေလံသုံးသပ်ချက်တွေကိုပြန်ပြူပေးတဲ့ American ဆိုရကရန်မုံငွေပေးထားတဲ့အဖွဲ့ပါ။မိုးကောင်ရေရှားနေတဲ့ Ethiopia နိုင်ငံ Somalia လူမျိုးစုဒေသတွင်းအိမ်တော်စုအများပြားကတော့စာနယ်ဇင်းခါဆူဆူရွရွပြတ်တော်မှုနဲ့ရင်ဆိုင်နေရပြီးဖြစ်ပါတယ်။အလားတူကင်ညာနိုင်ငံမှာလည်းအခြေအနေကအယမ်းမဆိုးလာပေမဲ့မတ်လကနေမေလအထိမိုးရေချိန်အလုံးလောက်မရတာကြောင့်မိုးခေါင်ဒေသတွေဒစီတပိုင်းမိုးခေါင်တဲ့ဒေသတွေမှာတိတ်မကြခင်မှာပဲစာနယ်ဇင်းခါမလုံလောက်မှုဟာအကျက်အသေးဖြစ်တဲ့အဆင့်ရောက်လာနိုင်ပါတယ်။အာဖရိကဥဂျိုဒေသဟာ2012ခုနှစ်မှာစံချိန်တင်ဆိုးရွားတဲ့မိုးခေါင်ရေရှားအခြေအနေတစ်ခုကိုရင်ဆိုင်ခဲ့ရပါတယ်။အဲ့ဒီနောက်နှစ်အနည်းငယ်မှာမိုးရွာချိန်မပြည့်တာကြောင့်အဆိုးရွားဆုံးထိခဲ့တဲ့ဒေသတွေမှာ
ကောက်ဘက်ဒီနယ်မဆိုင်နိုင်သရိုက်ဆန်အစာမြက်တွေမပေါက်နိုင်ဘဲနယ်လန်ထူဖို့အခွင့်မရခဲ့ပါဘူးတခါ2014ခုနှစ်နဲ့ထောင်တဆက်6မှာတော့ပုံမှန်မဟုတ်ဘဲပူနွေးလွန်းတဲ့အယ်လ်နီညိုဥတုရာသီပုံသဏ္ဍာန်နဲ့ကြုံရပြန်ပါတယ်ရာလန်အနေနဲ့မိုးကောင်းရေရှားအာဖရိကဥကြိုတွေတကအစိုးရဆုံးဒဏ်သင့်နေရာတွေမှာစိုက်ပျိုးရေးနဲ့မွေးမြူရေးတွေဆုပ်ယုပ်စားနပ်ရိက္ခာဈေးတွေတက်ပြီ
လာရှိနေပါတယ်။ဒီကနေ့ဆိုရင်အီသီယိုးပီးယားနိုင်ငံသား9.8တန်း၊ကင်ညာနိုင်ငံသား2.6တန်းတို့ဟာဆိုးရွားတဲ့စားနပ်ရိက္ခာမလုံလောက်မှုဒဏ်ကိုခံနေကြရပါတယ်။ဒါကြောင့်လဲအီသီယိုးပီးယားနဲ့ကင်ညာနိုင်ငံတွေအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ169တန်းကျော်ဘူးထောက်ပံ့မယ်လို့အမေရိကန်ပြည်ထောင်စုကဩဂုတ်လအစောပိုင်းမှာကြေညာခဲ့တာပါ။ဒီလိုလှုပ်ခြင်းအပြင်အရေးပေါ်စားနပ်ရိက္ခာအထောက်ပံ့ကိုအမေရိကန်ကကူညီဖြည့်တင်းပေးမှာဖြစ်ပါတယ်။ဒီရမုံငွေနဲ့အာဟာရချို့တဲ့တဲ့ကလေးတွေအတွက်အာဟာရပြည့်စုံမဲ့အထူးအစားအစာတွေအန်ဒရကင်းနဲ့တောက်ရည်နဲ့ကျန်းမာရေးဆိုင်ရာလိုအပ်ချက်တွေကိုဖြည့်တင်းပေးမှာပါ။အီသီယိုးပီးယားမှာဆိုရင်ဒီရမုံငွေနဲ့လူပေါင်း3တန်းလောက်ကိုစားနပ်ရိက္ခာထောက်ပံ့ပါမယ်။မိုးကောင်ရေရှားတန်တဲ့ကင်ညာနိုင်ငံအတွက်တောင်မကမိုးကောင်ရေရှားတန်နဲ့ပြည်ပခါတွေကြောင့်သူတို့နိုင်ငံတွေကနေထွက်ပြေးပြီးကင်ညာမှာရောက်နေတဲ့ဒုက္ခတွေကိုလည်းအမေရိကန်ကကူညီထောက်ပံ့ပါမယ်။အခြေအနေကငတ်မွတ်ခေါင်းပါတဲ့အဆင့်မရောက်သေးပေမဲ့လည်းအဲ့ဒီအဆင့်နာနီးနေပြီလို့ USAID အဖွဲ့ငြိမ်းချမ်းရေးအတွက်စန္ဒယိက္ခာအစီအစဉ်ယာယီညွှန်ကြားရေးမှူး Matt Nimes ကပြောပါတယ်။ဒါကြောင့်မို့အဲ့ဒီငတ်မွတ်ခေါင်းပါတဲ့အဆင့်တီမရောက်ခင်အခုချိန်မှာကိုပဲအရေးယူလှုပ်ဆောင်နေတာဖြစ်ပါတယ်လို့ Matt Nimes ကပြောပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင်
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေရပါတယ်။ဘရူနိညနေပဲ6နိုင်ခွန်းနဲ့ခန္ဓာတီထုတ်လွှင့်မဲ့ VOA အစီအစဉ်ကိုလိုင်းလိုမီတာ 16.25 ရောကနေဖမ်းယူနိုင်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုမဆွေမြတ်မွန်ကပြောပြပေးပါအောင်ဗျာ
။ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ဗုဒ္ဓဟူးနေ့မှာအရေးပေါ်အစည်းအဝေးကျင်းပမှာဖြစ်ပါတယ်။အရေးပေါ်အစည်းအဝေးလုပ်ဖို့အတွက်ဗြိတိန်နိုင်ငံရဲ့တောင်းဆိုချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကသဘောတူတဲ့အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်တန်အမတ်ကြီး Matthew Rycroft ကနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်လို့ကာလကြာရှည်တွေကရှိနေတဲ့ပြဿနာတွေဖြေရှင်းဖို့လိုအပ်ကြောင်းနဲ့သက်ဆိုင်သူအလုံးအခြေအနေကိုထိမ့်သိမ့်သိမ့်လုပ်ကြဖို့တိုက်တွန်းကြောင်းသံအမတ်ကြီး Rycroft ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာလည်းရေးသားခဲ့ပါတယ်။ရခိုင်ပြည်နယ်တွေကလုံခြုံရေးစခန်းတွေတိုက်ခိုက်ခံရမှုအပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာကပြင်းပြင်းထန်ထန်ရှုံချခဲ့တယ်လို့တရားဥပဒေနဲ့အညီတုံ့ပြန်ဆောင်ရွက်ဖို့အတွက်လည်းမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်။အစွန်ရောက်ဘင်္ဂါလီအကြမ်းဖက်အဖွဲ့အစည်းတွေဟာဘာသာရေးကိုခုတုံးလုပ်ပြီးတော့နိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ကနိုင်မြေပိုင်ဆိုင်မှုအထိရီမှန်းလှုပ်ဆောင်နေတယ်လို့တက်မတော်တာဝန်ရှိသူတယောက်ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အခုတစ်ခေါက်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်ဖြစ်စဉ်တွေဟာအရင်ဖြစ်ခဲ့တဲ့ဖြစ်စဉ်တွေနဲ့မတူဘူးလို့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကလည်းအင်္ဂါနေ့တုန်းကပဲတီးခြားသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းမှာပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းဟာဗီတိုက်ခိုက်ခံရမှုကြောင့်ရေဘေးဒုက္ခကြုံနေတဲ့တက္ကဆစ်ပြည်နယ်ကိုအမေရိကန်သမ္မတဒေါ်မနယ်ထရမ့်နဲ့သမ္မတဂရော်တို့အင်္ဂါနေ့ကတွားရောက်ကြီးစုခဲ့ပါတယ်။အဲဒီဒေသမှာမိုးတွေကတော့အပြင်းထန်ဆက်ပြီးတော့ရွာသွန်းနေပါတယ်။တက္ကဆစ်တောင်ပိုင်းမှာမိုးရေချိန်လက်မှတ်ဟာ90လောက်အထိရှိခဲ့ပြီးတော့အရင်ကမကြုံခဲ့ဘူးတဲ့ရေကြီးမှုကိုရင်ဆိုင်နေရပါတယ်။တခါအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲဆေးရေးလေ့ကျင့်မှုကိုတုံ့ပြန်တဲ့အနေနဲ့ပတ်ထင်းတုံးချီတစ်ခုပြစ်ခတ်ခဲ့တာလို့မြောက်ကိုရီးယားကပြောကြားခဲ့ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမဆွေမြတ်မွန်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နီယာဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6:00-9:00အထိလိုင်းနံပါတ်32 40 49 50တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.